မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကျုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာဧပြီလနောက်ပိုင်းအရေးပေါ်အစည်းအဝေးခွင့်ယူမယ့်အပေါ်ပြင်သစ်နိုင်ငံကကြိုဆိုလိုက်ပါတယ်
။ We also welcome ASEAN's efforts and encourage them to increase their engagement to find ways to support Myanmar in this dire situation and to work towards
မြန်မာအရေးကိုအပြေရှာနိုင်ဖို့အာဆီယံနိုင်ငံတွေကအခုလိုကြိုးပမ်းဆောင်ရွက်တဲ့အပေါ်အလွန်ဝမ်းမြောက်မိပါတယ်။မြန်မာနိုင်ငံရဲ့အကြံအစည်ပြည်လဲသွားအောင်လို့ဒီလမ်းတွေရှာပြီးတော့ဝိုင်းဝန်းအပြေရှာကြဖို့လည်းအားပေးတိုက်တွန်းပါတယ်။ဧပြီလ20ရက်နေ့မှာကျင်းပမယ့်အာဆီယံအရေးပေါ်ညီလာခံကနေပေါ်ထွက်လာမယ့်ဆုံးဖြတ်ချက်ကိုစောင့်မျှော်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်လက်ထပ်တမ်းအမတ်နာတာလီဘရော့ထားစ်ကလုံခြုံရေးကောင်စီမှတောက်ကြားနေကမြန်မာအရေးအလွတ်တဘောဆွေးနွေးရမှာပြောဆိုသွားတာပါ။အာဆီယံအဖွဲ့ကဧပြီလ20ရက်နေ့မှာကျင်းပမယ့်အရေးပေါ်ညီလာခံကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ်လို့လည်းခန့်မှန်းရပါတယ်။လုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌဗီယက်နမ်နိုင်ငံကလည်းမြန်မာအရေးကိုအာဆီယံအသင်းကဖြည့်ရှင်မဲ့အစီအစဉ်ကိုထောက်ခံကြောင်းတောက်ကြားနေဆွေးနွေးပွဲမှာပြောဆိုသွားပါတယ်။ဒါပေမဲ့လည်းအာဆီယံအသင်းဝင်တွေကြားပြည်တွင်းရေးဝင်မဆွက်ဖက်ရေးမူဝါဒတွေနဲ့ပုံသဘောတူညီချက်ရရှိဖို့တမတ်ချက်တွေကြောင်းမြန်မာအရေးထိရောက်တဲ့ဖြည့်ရှင်မှုမျိုးပေါ်ပေါက်လာနိုင်ပါမလားဆိုတာကိုတော့တက်ကြွလှုပ်ရှားသူတွေနဲ့အကဲခတ်တွေကြားဆိုရင်မှုတွေလည်းရှိနေပါသေးတယ်။